Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော့တာရှင်များရှင် American ပြည်တော်စုမျိုးရော Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီအစီအစဉ်တွေကို line to meter 7925ရောအနေနဲ့ထုတ်လွှင့်နေပါပြီ။မနင်္ဂလာပါဒီကနေ့အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။ကျွန်မဧသနာကျပါရှင်။ IS Islamic စစ်သွေးကြွတွေကိုအအောင်မြင်မြင်နှိမ်နှင်းမှိုင်းနိုင်မှုအတွက်အီရတ်တပ်ဖွဲ့တွေကိုမြန်မြန်လေ့ကျင့်သင်တန်းပေးဖို့လိုအပ်တယ်လို့အမေရိကန်သမ္မတကအလေးပေးပြောသွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့အရှိအလေပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ယောဂါကြောင့်9ယောက်မြောက်လူနာသေဆုံးသွားပြီဖြစ်ပါလိမ့်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းကိုတော့ဒီညနေပိုင်းမှာကြားရပါမယ်မန်နန်းလောင်ရေ
။ကောင်းပါပြီရှင်။ဝတိုင်းရနာလက်နဲ့ကိုင်းတပ်တွေနဲ့မြန်မာတပ်တို့ကြားစီးရဲတင်းမာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကတော့
စစ်တပ်ကတစ်ခုပြီးတစ်ခုစီးရဲမတည်ငြိမ်အောင်ဆက်လုပ်နေတယ်လို့မြင်တယ်။
တယင်းနာဒေတာစီရေးအခြေအနေလေ့လာနေတဲ့ဒေါက်တာလကျော်စောပါအပြည့်စုံကိုသတင်းတွေပြီးမှတင်ပြပေးမှာပါဒါအပြင်အိန္ဒိယတမုတ်တရားကိုဖျက်လို့ပိုကောင်းမွန်တဲ့ဘဝမှာနေရဖို့လေရင်းနဲ့ထွက်ပြေးနေကြတဲ့ရခိုင်ပြည်နယ်ကလူတွေအကြောင်းကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်း6ရဲ့တင်ပြချက်နဲ့ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲ၄နှစ်မြောက်နေ့လှုပ်ရှားမှုစတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်ခုအရင်ဆုံးတော့အင်္ဂါနေ့ထိပ်တန်းရောက်သတင်းတွေကိုမအေးသနာကျော်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြပါအောင်ရှင်
IS Islamic စစ်သွေးကြွတွေကိုအအောင်မြင်မြင်နှိမ်နှင်းနိုင်ဖို့အတွက်အီရတ်တပ်ဖွဲ့တွေကိုမြန်မြန်လေ့ကျင့်သင်တန်းပေးဖို့လိုအပ်တယ်လို့ American သမ္မတဘရက်အိုဘားမားကအလေးပေးပြောသွားပါတယ်။တေချာလေ့ကျင့်ပေးထားပြီးတော့ဒီကိစ္စကိုတေချာအာရုံစိုက်တဲ့ပြည်စည်းကရိယာနဲ့ပြည်စုံနဲ့ပုံစံသစ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပို့ပြီးတော့လိုအပ်တယ်ဆိုတဲ့အချက်ကိုအီရတ်ဝန်ကြီးချုပ် Haider El Abadi လည်းသဘောတူပါတယ်လို့သမ္မတအိုဘားမားကတင်းနှင်းလာနေမှာပြောသွားတာပါ။အီရန်နိုင်ငံဒေသတော်တော်များများကိုမနစ်ကစတင်ဝင်ရောက်ခဲ့တဲ့ IS တပ်ဖွဲ့တွေကိုဘလို့နီးဗျူဟာနဲ့နှိမ်နှင်းမလဲဆိုတာဒီခေါင်းဆောင်နှစ်ဦးဂျာမနီနိုင်ငံမှာတွေ့ဆုံပြီးတော့ဆွေးနွေးတာပါ။အီရန်အစိုးရတပ်တွေရဲ့မြေပြင်စစ်ဆင်ရေးတွေကိုအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေလေကြောင်းကနေပစ်ကူပေးနေတဲ့ကြားကနေ IS တွေကတချို့မြို့ကြီးတွေမှာအခိုင်အမာဆက်ရှိနေတာဖြစ်ပါရဲ့။ဒီလိုမျိုးအီရန်တပ်တွေကိုလေ့ကျင့်သင်တန်းပေးတာတွေပိုလုံဆောင်ဖို့နဲ့သင်တန်းပြီးသွားတဲ့သူတွေထိထိရောက်ရောက်ဆွမ်းဆောင်နိုင်ဖို့အမေရိကန်စစ်ဌာနချုပ်ပန်ဒဂွန်ကအစီအစဉ်နေပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။ဒါမဲ့လည်းဆူနီမျိုးနွယ်စုတွေစီကနေတပ်သားတွေပို့ပြီးတော့ခံထားနိုင်မှုကပိုအရေးကြီးတယ်လို့လည်းဆိုပါတယ်။ဒါအပြင်နိုင်ငံသားကနေ IS တိုက်ခိုက်ရေးသမားတွေဝင်ရောက်လာနေတာကိုရပ်တန့်ပစ်ဖို့လည်းလိုကြောင်းထပ်ပြီးတော့ပြောသွားခဲ့ပါတယ်ရှင်
။ယူကရိန်းနိုင်ငံရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုကိုလေးစားဖို့ဘယ်လာရုစ်နိုင်ငံမင်းစ်မြို့မှာသဘောတူညီထားတဲ့အတိုင်းလိုက်နာဖို့ပြက်ကွက်မယ်ဆိုရင်ရုရှားနိုင်ငံပေါ်ပိတ်ဆို့တံခတ်မှုတွေပုံမတင်းတင်းကြပ်ကြပ်ချမှတ်သွားဖို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဥရောပခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။နောက်နှစ်လဆိုရင်တက်တန်းကုံဆုံတော့မဲ့ရုရှားပေါ်တံခတ်မှုတွေကိုလိုအပ်ရင်ထပ်မံတက်တန်းတိုးဖို့အတွက်လည်းဥရောပမှာအမေရိကန်နဲ့သဘောတူညီမှုရရှိခဲ့တဲ့အကြောင်းဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့စစ်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံမှာသမ္မတဥဘားမားမနေ့ကပဲပြောကြားခဲ့တာပါ။ယူကရိန်းရေးမှာရုရှားနိုင်ငံကဆက်လက်စွပ်ပယ်နေမယ်ဆိုရင်နောက်ထပ်တံခတ်မှုတွေထပ်ချသွားမယ်လို့လည်းအမေရိကန်နဲ့ဥရောပခေါင်းဆောင်တွေရုရှားဆိုရောသတိပေးခဲ့ပါတယ်။မနေ့ကဆုံးသက်ခဲ့တဲ့ G7 ထိပ်သီးညီလာခံမှာတော့ယူကရိန်းရေးအပြင်ကုန်သွယ်ရေးရာသီဥတုဖောက်ပြန်မှုနဲ့အကြမ်းဖက်ဝါဒပြဿနာတွေကိုလည်းဆွေးနွေးခဲ့ကြတာပါ။သမ္မတဥဘားမားကတော့ပစိဖိတ်နဲ့အတလက်တိတ်တလွားကမိတ်ဆွေနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိရေးကြိုးပမ်းမှုတွေကိုအလေးထားပြောကြားခဲ့တယ်လို့ဂရိဆိုရရင်ဆိုင်နေရတဲ့ကျွေးမီပြဿနာကိုဖြေရှင်းဖို့လည်းဥရောပခေါင်းဆောင်တွေကိုတိုက်တွန်းသွားပါတယ်။ IS စစ်သွေးကြွတွေပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းထိုးစစ်တွေမှာပူးပေါင်းပါဝင်နေကြတဲ့နိုင်ငံတချို့ပါဝင် G7 ဖွဲ့ဝင်တွေနဲ့အကြမ်းဖက်ဝါဒတိုက်ဖြတ်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတာပါ။
ဆွေဇလန်နိုင်ငံဂျနီဗာမြို့မှာနောက်သတင်းပတ်မှာကျင်းပမယ့်ကုလသမဂ္ဂကြီးချက်ငြိမ်းချမ်းရေးဆွေးနွေးပွဲမှာဟူသီသဘုံတွေနဲ့ညှိနှိုင်းမှုတွေရှိမှာမဟုတ်ဘူးလို့ပြည်ပမှာရှောင်တိန်နေတဲ့ယီမန်သမ္မတအဗ်ဒူရာဘူမန်ဆာဟာဒီကပြောလိုက်ပါတယ်။သဘုံတွေသူတို့သိမ်းပိုက်ထားတဲ့ယီမန်ပိုင်းနဲ့ထဲကနေဆုတ်ခွာဖို့တောင်းဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အဆုံးဖြတ်ချက်ကိုအကောင့်ထည့်ဖော်ရေးအတွက်ပဲသူဆွေးနွေးမှာဖြစ်တယ်လို့မစ္စတာဟာဒီကအယ်လ်အာရေဗီယာရုပ်မြင်သံကြားဌာနကိုပြောသွားတာပါ။ဟူသီသဘုံတွေကိုထောက်ခံမှုပေးပြီးတော့သူ့ဆိုယီမန်နိုင်ငံရဲ့ပြည်တွင်းရေးမှာအီရန်ကဝင်ရှုပ်တယ်ဆိုပြီးတော့လဲမစ္စတာဟာဒီကရှုံချသွားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကတော့ဒီဆွေးနွေးပွဲမှာပါဝင်မဲ့သူအားလုံးယီမန်နိုင်ငံငြိမ်းချမ်းရေးကိုရည်တမ်းပြီးတော့ဘာမှအကြုံတင်သတ်မှတ်မှုတွေလုပ်မထားကြဖို့ပန်ကြားသွားပါတယ်။ဒီဆွေးနွေးပွဲကနေပြီးတော့ငြိမ်းချမ်းတဲ့နိုင်ငံရေးအတွင်းကူးပြောင်းမှုကိုစတင်နိုင်မယ်လို့မျှော်လင့်ကြောင်းလဲမစ္စတာဘန်ကပြောပါတယ်ရှင်။
ဗြိတိန်နိုင်ငံကအကြီးဆုံးဘဏ်လုပ်ငန်းတစ်ခုဖြစ်တဲ့ HSBC ရဲ့ကမ္ဘာတဝန်းလုပ်ငန်းတွေမှာအလုပ်နေရ 9,000 နီးပါးကိုရှော့ချမဲ့အကြောင်းကြေညာလိုက်ပါတယ်။ကုန်ကျစရိတ်တွေရှော့ချဖို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအားကောင်းလာနေတဲ့အာရှဒေသကိုပြောင်းလဲအာရုံစိုက်ဖို့ရည်ရွယ်ပြီးရှော့ချမှာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာခဲ့တာပါ။ဘရာဇီးနဲ့တူရကီနိုင်ငံတွေကလုပ်ငန်းတွေကိုရောင်းချရာကရှော့ချမဲ့ဝန်ထမ်းအရေးတွေ့ရဲ့ထက်ဝက်လောက်ပါဝင်သွားမှာဖြစ်ပြီးကျန်တဲ့ထက်ဝက်ကတော့ရုံးခွဲတွေလုပ်ငန်းခွဲတွေကိုပိတ်တာ IT လုပ်ငန်းတွေကိုပြန်လည်ဖွဲ့စည်းတာတွေနဲ့လက်ကျန်ဝန်ထမ်း 23,300 တွေကဆယ်ရာခိုင်နှုန်းကိုရှော့ချသွားမှာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာလည်းအလုပ်နေရာ 9,000 ကနေ 8,000 လောက်ထိရှော့ချဖို့စီစဉ်ထားတာပါ။ HSBC အနေနဲ့သူ့ရဲ့အာမခံလုပ်ငန်းတွေတရုတ်နိုင်ငံတွင်းကလုပ်ငန်းတွေကိုတိုးချဲ့တာတွေပါဝင်အာရှဒေသကိုအာရုံစိုက်ပြီးလုပ်ငန်းတွေကိုဆောင်ရွက်သွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ကဲကတချို့ကတော့ HSBC ဟာငွေကြေးခွာချမှုတွေနဲ့အမေရိကန်အာဏာပိုင်တွေက2012ခုနှစ်မှာဒေါ်လာ 1.6 ဘီလီယံတန်တက်တာခံခဲ့ရတာမျိုးလို့ပြဿနာတွေကြောင့် PR တွေနဲ့ရင်ဆိုင်နေရတယ်လို့ပြောဆိုနေကြတာပါ။ယင်းနည်းမြုပ်နှံသူတွေကတော့ယင်းနည်းမြုပ်နှံမှုလုပ်ငန်းတွေမှာအသုံးစရိတ်တွေကိုရှော့ချဖျက်တောက်သွားဖို့ HSBC ကိုတောင်းဆိုနေကြတာဖြစ်ပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုယနေ့6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် FIO American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်တောင်ကိုရီးယားနိုင်ငံမှာအရှိအလဲပိုင်းဒေတာအသက်ရှူလမ်းကြောင်းဆိုင်ရာ mask ကုသမြန်ယောဂါကြောင့်လူ9ယောက်မြောက်လူနာသေဆုံးသွားပြီလို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။သေဆုံးသူဟာဆိုးမျိုးတော်ဆေးရုံတစ်ခုမှာ mask ယောဂါကုသဖို့တဲ့အရေးပေါ်ကန်းကိုဝင်ရောက်ခဲ့တဲ့အသက်68နှစ်အရွယ်အမျိုးသမီးကြီးဖြစ်တယ်လို့ကျမရေဝင်ကြီးဌာနကဒီကနေ့ပဲကြေညာသွားတာပါနောက်ထပ်လူ၈ဦးယောဂါထပ်ပြီးကူးစက်တာမလို့ယောဂါကူးစက်မှုပေါင်းက95ခုရှိသွားပါပြီအခုလိုမျိုးယောဂါကူးစက်မှုဖြစ်ပွားတာတွေကြောင့်မားယောဂါတဲ့လူနာတွေနဲ့ထိတွေ့ဆက်ဆံခဲ့ပွဲရှိတဲ့လူပေါင်း2500ကျော်ကိုသိသင့်ခွဲထားပါတယ်အဲ့ဒီတွေဟာသူတို့လိုင်းနာရမယ့်အချက်တွေကိုလိုင်းနာခြင်းရှိမရှိဆိုတာကိုသူတို့ရဲ့ဆဲလ်ဖုန်းတွေကိုအခြေရခံပြီးတော့စောင့်ကြည့်နေတယ်လို့ကျမရေဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ယောဂါဘုတ်ကုဆက်ပြန်ပွားတာကိုတားဆီးနိုင်ဖို့ကြိုးစားတဲ့အနေနဲ့တောင်ကိုရီးယားကကျောင်းပေါင်း2000နီးပါးကိုလည်းပိတ်ထားပါတယ်။ယောဂါဘုတ်ကုဆက်မှုအားလုံးဟာကျန်းမာရေးစောင့်ရှောက်မှုဆိုင်ရာဌာနတွေမှာဖြစ်ခဲ့တာကြီးပါပဲ။အခုလိုမျိုးတောင်ကိုရီးယားမှာမားယောဂါကုဆက်ပြန်ပွားတာကြောင့်မလို့အဖက်နဲ့တောင်ကိုရီးယားနိုင်ငံစီသွားတာမျိုးရှောင်ကျင်ဖို့ဟောင်ကောင်မှာတရားဝင်သတိပေးချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာလည်းမားယောဂါကုသပြန်ပွားမှုတားဆီးရေးအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတာပါလေဆိပ်နဲ့နေဆက်ဂိတ်တွေမှာအပူချိန်တိုင်းနဲ့ဆက်ပစ္စည်းသုံးပြီးတော့ခီးသွွားတွေကိုစစ်ဆေးနေပါတယ်မားယောဂါကုသမှုရှိလာခဲ့ရင်လည်းကုသနိုင်အောင်လို့မြို့နယ်အစဉ်ဆေးရုံတွေအထိပြင်ဆင်မှုတွေလှုပ်ဆောင်နေတယ်လို့အစိုးရသတင်းစာမှာဖော်ပြပါတယ်ရှင
်နိပေါ်နိုင်ငံမှာအချိန်တော်ကြာကြန့်ကြာနေခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းရေးဆွဲရေးနိုင်ငံရေးယက်တီချက်အကြီးအကျယ်ကွဲလွန်နေကြတဲ့နိုင်ငံရေးအုပ်စုတွေကြားသဘောတူညီမှုရရှိသွားကြပါတယ်။နိုင်ငံရေးပါတီ၄ခုကြားမနေ့နောက်မှန်းကရရှိခဲ့တဲ့သဘောတူညီချက်အရနိပေါ်နိုင်ငံမှာဖက်ဒရယ်ပြည်နယ်၈ခုအဖြစ်နဲ့ပိုင်းခြားသတ်မှတ်သွားမှာပါ။အခြေခံဥပဒေမူကြမ်းကိုဇူလိုင်လနဲ့နောက်ဆုံးထားရေးဆွဲသွားမှာဖြစ်တယ်လို့လည်းနိပေါ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဥပဒေမူကြမ်းကတော့လွတ်တော်ကိုယ်စားလှယ်၃ပုံ၂ပုံရဲ့ထောက်ခံမှုရမှာအတည်ပြုနိုင်မှာပါ။နိပေါ်နိုင်ငံမှာအခြေခံဥပဒေမူကြမ်းတရားကို2010ပြည့်နှစ်နောက်ဆုံးထားရေးဆွဲရမှာဖြစ်ပေမဲ့နိုင်ငံရေးအရာကိုလက်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရတာတမတ်ရက်တွေအချိန်ချင်းကျော်လွန်ခဲ့တာဖြစ်ပါတယ်ဖက်ဒရယ်ပြည်တော်စုဖြစ်နယ်နိမိတ်တွေကိုခွဲခြားရမှာလူမျိုးစုတွေပုံမူတည်တမတ်မလားပထဝီဝင်အနေထားရတမတ်မလားဆိုတဲ့ကိစ္စကလည်းအဓိကကိုလက်ချက်တစ်ခုဖြစ်ခဲ့တာပါခုနောက်ဆုံးစစ်ဆက်ညှိနှိုင်းရရှိခဲ့တဲ့သဘောတူညီချက်မှာတော့ဒီကိစ္စကိုအပြစ်သက်မဆုံးဖြတ်ခဲ့ကြပဲပြည်တွင်းမှာနယ်နိမိတ်တွေတမတ်ရေးပြည်တော်စုကော်မရှင်တရဖွဲ့စည်းဖို့ကသဘောတူခဲ့ကြပါတယ်
အရှိနဲ့တောင်တရုတ်ပင်လယ်မှာတရုတ်နိုင်ငံရဲ့နယ်ရေပိုင်နဲ့အငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်လို့သူ့ဆိုတာဝန်မဲ့ပြောဆိုမှုတွေပြုလုပ်တာကို G7 ဆက်မှုထိပ်သီးနိုင်ငံ9နိုင်ငံကိုတရုတ်ကဒီကနေ့ပဲအပြစ်တင်သွားပါတယ်။တနင်္လာနေ့ G7 ထိပ်သီးဆွေးနွေးပွဲအပြီးမှာထုတ်ပြန်တဲ့ကြေညာချက်မှာ G7 နိုင်ငံခေါင်းဆောင်တွေကအာရှဒေသရဲ့ရေပြင်ပိုင်နဲ့အငင်းပွားမှုကြောင့်ဒေသရင်းတင်းမာမှုတွေမြင့်မားနေတာကိုစိုးရိမ်ကြောင်းထုတ်ဖော်သွားကြပြီးတော့သက်ဆိုင်သူတွေအားလုံးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့တိုက်တွန်းထားG7 ရဲ့အခုကြေညာချက်ကအချက်အလက်အမှန်တွေကိုအခြေခံထားတာမဟုတ်ဘူးလို့ပြောပြီးတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးကပယ်ချသွားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံနောက်ပိုင်းမှာမီးတောင်ပေါက်ကွဲနိုင်တဲ့အမြင့်ဆုံးအဆင့်သတိပေးချက်ထုတ်ပြန်ခဲ့ပြီးသတင်းတပတ်နီးပါးကြာလာတဲ့အချိန်ထိအခြေအနေဟာစိုးရိမ်စရာကောင်းနေစေဖြစ်တဲ့အကြောင်းအင်ဒိုနီးရှားသဘောကပေးအနေနဲ့စီမံခန့်ခွဲမှုအေဂျင်စီကပြောပါရယ်စင်နာပေါင်းမီးတောင်မှာဒီကနေ့မနေ့ပိုင်းမှာလည်းပေါက်ကွဲမှုတချို့နဲ့ပြာဝူတွေထွက်လာတာတွေ့ရပါတယ်အနီးအနားကဒေသခံတွေကတော့ပြီးခဲ့တဲ့သတင်းပတ်တဲ့မီးတောင်မှာလှုပ်ရှားမှုတွေပုံများလာခြင်းကဆက်လို့ဘေးလွတ်ရာပြောင်းရွှေ့ပေးထားရပါတယ်ဆူမထရာပြည်နယ်မြောက်ပိုင်းကပေ8530အမြင့်ရှိတဲ့စင်နာပေါင်းမီးတောင်ဟာ၃နှစ်ကြာညင်သက်နေရက2013ခုနှစ်စက်တင်ဘာလကဆက်လို့ဂျိုကြားဂျိုကြားပေါက်ကွဲမှုတွေစတင်ဖြစ်ခဲ့တာပ
ါအင်္ဂါနေ့ထိတ်တန့်ရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုအောင်လင်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လင်းသွားပါမယ်အိန္ဒိယသမုဒ္ဒရာထဲကလေဆီပြေဒုက္ခသည်တွေအရေးဟာဒီသတင်းပတ်တွေအတွင်းအများကအာရုံစိုက်လာကြတာဖြစ်ပါတယ်အလောက်ကန်ရှာဖွေဖို့ဒါမှမဟုတ်ပိုကောင်းမွန်တဲ့ဘဝမှာနေရဖို့ခနော့ခနဲ့လေးတွေနဲ့ပင်လယ်ပြင်ကိုဖြတ်ပြီးထောင်နဲ့ချီတဲ့လူတွေတက်ဆွန်ဆံပြသွားလာနေကြတာဖြစ်ပါတယ်အများစုကတော့2012ခုနှစ်ရခိုင်ပြည်နယ်ထဲကအထူးကယုံနေဖြစ်ပွားခဲ့ပြီးချိန်ကစလို့မြန်မာပြည်ကနေထွက်ခွာဖို့ကြိုးစားကြတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်လူကုန်ကူးမှုပပျောက်ရေးအထူးစင်မှန်းချက်ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ကနေချာဆောင်ရဲတပ်ဖွဲ့နဲ့အတူလိုက်ပါသွားရောက်ခဲ့တဲ့ VOA သတင်းထောက် Colin Lovett သတင်းပေးဖို့ထားတာကိုဒေါခင်မျိုးတက်ကပြောပြပေးမှာပ
ါမိုင်40လောက်ရှိမဲ့နတ်မြစ်တစ်လျှောက်ပင်လယ်ထိတန်ဆူးကျိုးတွေနဲ့ခြံစည်းရိုးခတ်တာတာပါနေချာဆောင်ရဲတပ်ဖွဲ့ဒုကုကေးမှုရဲမှူးကြီးမျိုးဆွေကတော့ဒီရေချောင်းတစ်လျှောက်နဲ့ကံယူရမ်းမှာလွန်ခဲ့တဲ့နှစ်နှစ်ကင်းတဲ့ချိန်ကစပြီးလူကုန်ကူးသူတယောက်မှမတွေ့သေးဘူးလို့ပြောပါတယ်
ဟိုကျွန်တော်တို့အပိုင်ဖြစ်တဲ့ကျွန်တော်တို့မောင်းတော်ခရိုင်အပိုင်မှာတော့ကျွန်တော်တို့ထွက်လို့မရပါဘူးကျွန်တော်တို့ထွက်တာတိုင်းလည်းကျွန်တော်တို့ရွာမှာတယောက်ရော့တာနဲ့ကျွန်တော်တို့တယောက်သိနိုင်တဲ့အမျိုးကျွန်တော်တို့ဆောင်ရွက်ထားပါတယ်ကျွန်တော်တို့ခုနပြောတဲ့ချန်စီရိုးတစ်ချောက်လည်းကျွန်တော်တို့ပိတ်ဆို့ထားတာဖြစ်တဲ့အတွက်ထွက်လို့မရပါဘူးလာတူပဲချောင်းပေါက်တွေမှာလည်းကျွန်တော်တို့အုံအထွက်တွေကိုကျွန်တော်စစ်ဆေးပြီးတော့မှဒါဆေးလွတ်တာဖြစ်တဲ့အတွက်ဟလာကျွန်တော်တို့ဒါလည်းဆေးလွတ်တာလည်းကျွန်တော်တို့ငါးဖန်းနဲ့ဆက်လီအသေးလေးတွေပဲဖြစ်ပါတယ်
နေဆက်ကအခုလိုတေးသေးချာချာစောင့်ကြံနေတဲ့နေရာမှာကင်းစခန်း28ခုစောက်ထားတာတွေ့ရပါတယ်လူကုန်ကူးသူတွေပင်လယ်ပြင်တဲ့လူတွေခိုးမထုံနိုင်အောင်ဆစ်ဆေးဖို့ပါဒါပေမဲ့မြမကန်ရရန်ကတိတ်ပြီးရှည်တာမို့အောက်ပိုင်းနေချားဆောင်ကင်းအလာနေတဲ့နေရာတွေကနေခိုးထုတ်ကြတယ်လို့လူမှောင်ခိုးလှေတွေအရေးကိုစောင့်ကြည့်နေသူတွေကပြောပါတယ်ပြီးခဲ့တဲ့လထဲမှာမြမရေတပ်ကလှေစည်းပြေး900ကျော်ပါတယ်လှေနှစီးကိုကယ်ဆယ်ခဲ့ပါတယ်ပထမလှေမှာလူ28ယောက်ပါတဲ့ထဲက200ဟာဘင်္ဂလားဒေ့ရှ်ကလို့မြန်မာအာဏာပိုင်တွေကပြောပေမဲ့ကျန်ရိုဟင်ဂျာ10ယောက်ကိုတော့ VOA နဲ့ပေးမတွေ့ပါဘူးသူတို့ကိုပြန်မပို့ခင်ထားထားတဲ့စခန်းမှာ VOA ကတွေ့ခွင့်ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကတော့ပင်လယ်ပြင်ထဲမှာကြုံခဲ့ရတဲ့ဆိုးရတဲ့အခြေအနေကိုပြောပြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားမိုဟာမက်ကအခြေအနေကတိတ်ကိုဆိုးတယ်လို့ဆိုပါတယ်
ওখানে আমাদের যে খাওয়া দিত আমরা যদি তার এক দুই দিন থাকতাম আমরা সব সবাই 200 লোক আছে 200 মারা যেতাম সকাল 11টা বাজে এক মুঠো ভাত আর দুইটা মুড়ি চুরা আর সোজো আবার বিকাল 5টা বাজে এক
মুঠো ভাত আর দুইটা মুড়ি পানি দেন খাওয়া মা খাওয়া
গেব তুমি থমিন না খা
জুই রাম আমরা অত্যন্ত শিন নিরা তুরুকো তাও ই নে নে বে বে বি খাওয়া মা খাওয়া গেব তুমি থমিন না খা জুই রাম আমরা অত্যন্ত শিন নিরা
তুরুকো তাও ই নে নে বে বে বি ঠাত টাও ই আই খান ইয়া দে লুলে বিও বারে আমাসু আ বাংলাদেশ নে মিয়ামার নাইগা গা ফিট বি আলো শা বু দামা মহো আফি নে মা খান ইয়া অন পিন লে পিন গো ঠট পি জা রা বা ইসমাইল লু লু জা রা Bangladesh ka Kaukasus Bazaar ko alou sha bu toa ya ga ni akhu lu chong ya da ba
ami malaysia zawar uddeshe bar bar hoini amar kaze ni asar
chuno eri ko yaut do kwe sa chang akhu lu phit ya da ba chuno ka malaysia ko ma toa jin ma u
a shi taung a sha ma nuya din yaut la da ne a mya lu mhon kho ku du re pin le pin phet bu re ya di le goun toa ba bi da ba me october lu ee de ya di pyaung bi pin le pin a chin ni pyan kaung yin no a chin ni kaung sha chin ni de ရွှေဂျန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအပြစ်ပါတဲ့လေတွေကိုပိုးပြီးတွေ့ရဖို့ရှိပါတယ်
။ဒေါခင်မျိုးတက်ပါရှင်ခုတစ်ဆက်တဲ့တိုင်းရင်းသားဒေသတွေမတည်ငြိမ်နေတဲ့အစီအစဉ်သတင်းတင်ပြပါမယ်။ဝတ်တထိန်ချုပ်ရနယ်မြေဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်ထက်ကတိခိုးထုံမှုပေါ်အခြေခံပြီးဝတ်တနဲ့မြန်မာတပ်တို့ကြားဖြစ်ပွားနေတဲ့စီရီတင်မာနေတဲ့အခြေအနေပေါ်နိုင်ငံတော်သမ္မတဦးသိန်းစိန်ကိုရိုင်းညွှန်ကြားချက်ထုတ်ပြီးဝင်ရောက်ဖြေရှင်းပေးလိုက်တဲ့အတွက်နှစ်ဖက်အပြန်အလှန်ဝိုင်းထားတဲ့တပ်တွေအကုန်ပြန်ရုပ်သွားပြီလို့ဝတ်တဖက်ကပြောပါရယ်အခုလိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ထဲအင်အားအကြီးဆုံးလို့ဆိုနိုင်တဲ့ဝတ်တနဲ့မြန်မာစစ်တပ်တို့ကြားအခုလိုထိတ်တန့်ရင်ဆိုင်မှုဖြစ်တာဟာတပ်မတော်ဖက်ကတိုင်းရင်းသားဒေသတွေမှာအင်အားပြချိန်ချောက်လိုတဲ့သဘောလို့သုံးသပ်မှုတွေလည်းရှိပါရယ်အပြေဆုံးကိုဆက်သွယ်စုံစမ်းထားတဲ့မဆုမုံကတင်ပြပေးထားပါရယ်
ဝ ဝါတောင်ပိုင်းရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်တွေကယူဒဘလျူးအက်စ်ဝါပြည်တပ်ရဲ့ခွင့်ပြုချက်နဲ့တစ်ထုတ်လုပ်ရေးလုပ်နေတဲ့သူတချို့ကိုတခေါ်ထုတ်မှုနဲ့မြန်မာအစိုးရတပ်ဖက်ကဝင်ရောက်စီးနှင်ဖမ်းဆီးထိန်းသိမ်းလိုက်တဲ့အပေါ်မှာဝါတက်မတော်ဘက်ကမချေနှက်တဲ့အတွက်မြန်မာစစ်တပ်စခန်းကိုဝါတက်ကသွားဝိုင်းပိတ်ဆို့နေရာယူလိုက်တာဖြစ်ပါတယ်။ဂျွန်လ3 တွေးဆညညရဲ့အဖွဲ့ပြောခွင့်ရဦးအောင်မြင့်က VOA ကိုပြောပါတယ
်။ဒီသိန်းစာကနေတစ်ဆင့်ပဲဟိုနိုင်ငံတော်များကြီးတားလိုက်ကြင်ကြဆွေးနွေးမှုတွေပါလို့ရှိတာ။ဒါကြောင့်မို့လို့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်များကြီးကနေပြီးတော့ညင်များပြတ်ထုတ်တယ်။ဆမားကြီးရဲ့ညင်များပြတ်နှစ်ကြိမ်ထုတ်တယ်။ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်အောက်ခြေကဖွဲ့စည်းလဲဒီညင်များပြတ်အတိုင်းညီနိုင်နိုင်နဲ့ဆွေးနွေးပြီးတော့နော်ဆက်သွယ်ပြီးတော့ကျွန်တော်တို့ဘက်ကလည်းနောက်ဆုတ်ပေးတယ်တမတော်ဘက်ကလည်းထွက်ခွာပါတယ
်ဒါကြောင့်ဒီနေ့ဂျွန်လ9ရက်နေ့မှာတော့စီရဲတင်းမာမှုဖြစ်နေတဲ့နေရာမှာနှစ်ဖက်တပ်တွေအကုန်ပြန်ရုတ်သွားပြီဖြစ်လို့အခြေအနေဟာတည်ငြိမ်အေးဆေးသွားပြီဖြစ်ပါတယ်လို့ပြောခွင့်ရဦးအောင်မြင့်ကပြောပါတယ
်မိုးမလင်းငယ်မှာပဲဝိုင်းခံထားတဲ့ဝိုင်းထားတဲ့တပ်ကနှုတ်နှုတ်ထွက်သွားပါတယ်ဒါကြတဲ့မို့ကျွန်တော်တို့လည်းနောက်ဆုတ်ပေးပါတယ်တနာရီခီးကိုဆုတ်ပေးတာဒီတော့သူတို့ပြန်အပ်ရှိတဲ့အရင်ကရင်လည်းနောက်ဆုတ်ပါတယ်ကျွန်တော်တို့ကလန်ဘေးမှာမြန်မာယူဆတဲ့တပ်တွေနောက်ပြန်ဆုတ်ပါတယ
်မိုင်းတုံမြို့နယ်ကတစ်ခိုးထုတ်လုပ်မှုကြောင့်ဖြစ်ခဲ့ရတဲ့စီရေးတင်းမာမှုအပေါ်မှာဒေသရင်းတည်ငြိမ်အေးချမ်းမှုရှိအောင်နောက်ထပ်တင်းမာမှုတွေမဖြစ်အောင်ဝါပြည်သွေးစီညညရေးရဲ့တာဝန်ရှိတဲ့သူတွေအစိုးရနဲ့တပိုင်းဆိုင်ရာတာဝန်ရှိတဲ့သူတွေညှိနှိုင်းဖြေရှင်းပေးခဲ့ကြပြီးတော့အစိုးရဘက်ကနေဥပဒေပိုင်းအရာကင်တွယ်ဖြေရှင်းမှုတွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့ဝါတပ်ဘက်ကပြောပါတယ
်ကိစ္စဟာဆိုလို့ရှိရင်ရဲနဲ့ဒေသနဲ့ဝင်နေတဲ့ကျွန်တော်တို့ကဘာမှဖြစ်မှာမဟုတ်အခုကတက်ကတခါလဲဟိုဒေသရင်းဟိုဝင်ပြီးတော့အာဏာစီးတာလုပ်တဲ့အတွက်ကြောင့်ပြည်မှမှုတွေဖြစ်ခဲ့ရတယ်အဓိကတော့ဟိုဒီလိုငင်းငန်းရေးပေါ်ဆောင်မှုဆောင်ရွက်နေတဲ့အခါမှာသမ္မတဘက်ကနေပြီးတော့တပ်ဖက်ကနေပြီးတော့တိုးတယ်ဟာဒီလိုကျွန်တော်တို့ကစိုးရိမ်ပါတယ်ငင်းငန်းရေးတစ်ခုလုံးပြတ်သွားမှလည်းစိုးရိမ်တယ်ဒါကြောင့်မို့ဒီကိစ္စလေးကမဖြစ်တဲ့နဲ့ပြည်မှမှုတွေ၅ရက်လောက်ကိုဖြစ်တာလား
ကိုကန့်ဒေတာထဲမှာကိုကန့်တက်နဲ့မြမစစ်တက်ကြားနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းထန်နေချိန်မှာပဲအခုလိုမျိုးဝါတက်နေပါစီရင်တင်းမာမှုဖြစ်လာတာကတော့စစ်တက်ဘက်ကတိုင်းရင်ဒေတာတွေမှာတက်အင်အားပြလိုတဲ့သဘောဖြစ်ပါတယ်လို့တိုင်းရင်ဒေတာတွေကစီရင်အခြေအနေကိုအကဲခတ်လေ့လာနေတဲ့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်စစ်တက်ကတစ်ခုပြီးတစ်ခုစီရင်မတည်ငြိမ်အောင်ဆက်လုပ်နေတယ်လို့မြင်တယ်သူကပြည်ရင်းစစ်ကြီးရရင်သူ့အတွက်နေရာမရှိသလိုဖြစ်တာ哦အဲ့တော့ပြည်ရင်းစစ်ကိုရက်ကိုကိုသူကမလိုလားနိုင်ဒါကြောင့်ကိုကအရေးကြီးတာနဲ့ဝါအရေးကိုဒီလုတ်ချင်လို့ဒီလိုစတယ်လို့ကိုကျမတို့ကထင်တာဝါကလည်းတကယ်ပြန်ပြီးတော့မန်းနဲ့ပြင်းလာတဲ့ခါကျတော့ပြန်လျှော့လိုက်တာဖြစ်တယ်ဒါပေမဲ့သူတို့စိတ်ထဲမှာတော့ဒီပြည်တွင်းစစ်ကိုမရရအောင်ညှိမောင်းဆောင်တဲ့သူတို့ကြောင်းပါ
ဒီနေ့ဂျွန်လ9ရက်နေ့မနက်ပိုင်းကနေစလို့စီးရဲတင်းမာမှုဖြစ်နေတဲ့ဒေသတွေမှာအခြေအနေတွေဟာတည်ငြိမ်အေးဆေးသွားပြီဖြစ်လို့နှစ်ဖက်လုံခြုံရေးတင်းကျပ်ထားတဲ့ခရီးသွားလာရေးကလည်းပုံမှန်ပြန်ဖြစ်သွားပြီလို့သိရပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအင်အားအကြီးမားဆုံးလို့ဆိုနိုင်တဲ့ဝါပြည်သွေးစီညီညွတ်ရေးအဖွဲ့ UWSA နဲ့မြန်မာစစ်တပ်ကြားဝါအဖွဲ့နဲ့ငိမ့်ညာရင်ယူပြီးတဲ့နောက်ပိုင်း2015ခုနှစ်အတွင်းဒါဟာပထမဦးဆုံးအကြိမ်စီးရဲတင်းမာမှုဖြစ်တာပါ။မြန်မာဘက်ကဖိအားပေးခဲ့ပေမဲ့ဝါတပ်ဖက်ကလက်မခံခဲ့ပါဘူး။မကြသေးခင်အချိန်တုန်းကမှပြည်တွင်းငိမ့်ညာရေးဖော်ဆောင်နိုင်မှုအရေးဝါပြည်သွေးစီညီညွတ်ရေးအဖွဲ့ရဲ့ပန်ဆန်းဌာနချုပ်မှလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုဖိတ်ခေါ်ပြီးတော့အစည်းအဝေးကိုအင်ရှင်ဖြစ်ကျင်းပပေးခဲ့ခြင်းလည်းဖြစ်ပါတယ်ရှင်
တရုတ်သမ္မတဝန်ကြီးချုပ်တို့လိုထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ပထမဆုံးအကြိမ်တရုတ်ပြည်ခီးစဉ်အတွက် NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကိုတရုတ်ကွန်မြူနတီပါတီကဖိတ်ကြားထားပါတယ်။တချိန်ကအာဏာရအစိုးရတွေနဲ့သာဆက်ဆံများခဲ့တဲ့တရုတ်နိုင်ငံအနေနဲ့ဒါဟာဒီမိုကရေစီအင်အားစုတွေဘက်ကိုရိမ်းလာတဲ့ခြေလှမ်းတစ်ရပ်ပါလား။ပြည်တွင်းပြည်ပနိုင်ငံရေးအခြေအနေတွေကြောင့်ပဲပြောင်းလဲလာတာပါလား။မြန်မာနိုင်ငံအနေနဲ့အိမ်နီးချင်းအင်အားကြီးတရုတ်နိုင်ငံကိုရှေ့လျှောက်ဘယ်လိုပုံစံမျိုးနဲ့ချင်းကပ်ဆက်ဆံသွားတင်တယ်လဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကာဝန်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-3-2-5-5-5ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ီကနေ့ည9:00တိုင်လေးလိုင်းမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင်။ VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲ၄နှစ်မြောက်နေ့မှာကချင်နစ်ချင်းခရိယံအသင်းချုပ်ကဦးဆောင်ပြီးငြိမ်းချမ်းရေးရရှိစေဖို့အခက်အခဲတွေဖြတ်ကျော်နိုင်စေဖို့နဲ့နေရရင်ပြန်နိုင်ဖို့အတွက်ဆူတောင်းပွဲတွေကိုပြည်နယ်နဲ့အဝမ်းကျင်းပပါရယ်။လူမှုအသင်းအဖွဲ့တွေကတော့စစ်ပွဲအတွင်းအမျိုးသမီးတွေအပေါ်ကျူးလွန်မှုတွေရပ်တန့်စေဖို့အတွက်ပိုစတာတွေ၊နယံကတ်စာရွက်တွေဖြန့်ဝေခဲ့ပါရယ်။ကိုမိုးစောကအကြောင်းဆုံးတင်ပြထားပါရရှင်။
ဟုတ်ကဲ့ KBC ကကချင်နှစ်ချင်းခရိုင်အသင်းချုပ်ကအဖွဲ့ဝင်အသင်းတော်400ကျော်ကိုဆူတောင်းပွဲတွေကျင်းပဖို့စော်ဩခဲ့ရမှာအစာရှောင်ဆူတောင်းပွဲတွေနဲ့ဝိပုစုတောင်းပွဲတွေကိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီကနေ့ကျင်းပခဲ့ကြပါတယ်အဓိကဆူတောင်းပစ်တဲ့အချက်တွေကို KBC ရဲ့အထွေထွေအတွင်းရေးမှူးဒေါက်တာ Clark Samson ကအခုလိုပြောပါတယ
်ခု၄နှစ်ပြည့်ပြီဆိုတော့ပြဿနာတွေဒုက္ခတွေအားလည်းပုံပြီးမှများလာတယ်လို့ဆိုအောင်ပေါ့အဲ့ဒီမှာနိုင်ငံတကာရဲ့ထောက်ပံ့မှုတွေညော့နေလာတာလည်းရှိတော့ကျွန်တော်တို့ကဒါကိုဟိုခံနိုင်ဖို့အတွက်ပေါ့နော်အဲဒါကိုစူးစမ်းကြရတယ်။ပြီးရင် IDP camp တွေမိမိရဲ့မိခင်နေရာကိုရွာကိုပြန်ချင်ကြရတယ်။အဲ့မှာစစ်တပ်တွေကတပ်ဆွဲထားတော့အဲ့ဒီတပ်ဆွဲထားတဲ့နေရာတွေကိုဖယ်ရှားအောင်လုပ်ပြဖို့ပေါ့နော်အဲ့ဒါစူးစမ်းတယ်။ငင်းကြရင်တော့တော့စစ်မှန်တဲ့ဒီဒီရရတဲ့အခုဒီတော့ဒီစစ်ဆွဲရလို့ဖြစ်အောင်ပေါ့အဲသူစုတော်ရဲ့အဲမှာဒါတွေပါတယ
်ဒုက္ခတဲ့စခန်းတွေကိုနှစ်လစာထောက်ပံ့ဖို့အတွက်လောလောဆယ်3,000-4,000လောက်လိုအပ်နေတယ်လို့လည်းပြောပါတယ်ဒုက္ခတဲ့စခန်းတွေမှာလက်ရှိထောက်ပံ့ပေးနေတဲ့ဆန်အစားငွေကြေးထောက်ပံ့ပေးမယ်လို့သတင်းတွေထွက်ပေါ်နေတာကြောင့်လည်းစိုးရိမ်တာတွေဖြစ်ပေါ်နေတယ်လို့မြကြီးနားမြို့ဂျမိုင်းကောင်စခန်းကဓမ္မဆရာဦးအောင်မြတ်ကပြောပါတယ
်ပေးနေတဲ့ဆန်တန်ဖို့တည်းပေးမယ်လို့တင်းကြားတယ်ဒါတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့ပြောလိမ့်မယ်ပြောမယ်ဆိုတော့ဒီဟာ data ထွက်ဆန်တွေကတော့ဒီ data ပြီးတူလေးစားဖို့တော့မလိုတော့ချင်ဘူးတော့တကယ်ကျွန်တော်တို့ကအလုံးဒုက္ခရောက်နေတယ်လို့
ဒီကနေ့ကြောက်တဲ့ကချင်စစ်ပွဲ၄နှစ်မြောက်နေ့မှာမြစ်ကြီးနားအခြေဆိုင်လူမှုအသင်းအဖွဲ့တွေကစစ်ပွဲကာလအတွင်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုကျူးလွန်တာတွေကိုရပ်တန့်စေဖို့အတွက်ပိုစတာတွေနေရန်ကတ်စာဆောင်တွေဖြန့်ဝေခဲ့တယ်လို့ထွေ Gender and Development Foundation ကဒေါ်နန်ပူကပြောပါတယ်
။ကျမတို့ရဲ့ slogan ကတော့6မျိုးလောက်ရှိတယ်။အာစိတ်ရဲ့တယောက်မှုကတော့တော်ပါပြီပေါ့။ငင်းချမ်းရဲ့အမှုအသက်ကိုလိုချင်ပါတယ်ဆိုတဲ့စာသားကိုကာယံညောင်းရေးထားတဲ့ဒီကပေါ့နော်အဲ့ဒါပါတယ်။ဒီပတ်ကဒေတာမှာမျိုးသမီးနဲ့လူကြုံရေးအားလေးစားကာကွယ်ကြဆိုတာရယ်။အမျိုးသမီးကလေးအကျန့်ဖက်တက်ဖြတ်ခါချင်းအမှုမှာပေါ်ထုတ်ပေးဆိုတဲ့ဟာရယ်ပေါ့နော်အဲ့ဒီဟာကိုကမောကုတာအိုမိုးကောင်းမိုးညင်းနမ်စီဖကတနိုင်ရိုက်ကြမိုက်တောင်ဘက်မှာတနိုင်တလောက်ဖြန့်ထားပါတယ
်ဒီလှူရှားမှုမှာလူမှုအသင်းအဖွဲ့10ဘွဲလောက်ပူးပေါင်းပါဝင်တယ်လို့လည်းပြောပါတယ်2012ခုနှစ်ဇွန်လ9ရက်နေ့မှာပြန်လည်စတင်ခဲ့တဲ့ကချင်ပြည်နယ်စစ်ပွဲကာလအတွင်းမှာဒေသခံပြည်သူအနည်းဆုံး3,000ခွဲလောက်ဟာကချင်ပြည်နယ်ကမြို့ကြီးတွေနဲ့တရုတ်မြန်မာနယ်စပ်ကစစ်ရှောင်စခန်းတွေမှာခိုးလုံနေကြရပါတယ်လောလောဆယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်ရာလော်ခီလာစခန်းမှာထိတ်သီးညီလာခံတရက်ကျင်းပနေပြီးအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်ချုပ်ဆိုရေးအတွက်ဆွေးနွေးနေပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့နဲ့မလာကုံကသဘောတူလက်မှတ်ရေးထိုးထားတဲ့စာချုပ်မူကြမ်းပါအချက်အချို့ကိုပြင်ဆင်ဖို့ရှိနေတာကြောင့်စာချုပ်အတည်ပြုလက်မှတ်ရေးထိုးရေးဟာထပ်မံအချိန်ယူရမယ့်အခြေအနေရှိနေပါတယ်
။ကိုမိုးစောပါရှင်။တောသားရှင်များရှင်မြန်မာကိုထောက်ပံ့နေတဲ့အကူအညီတွေထဲကကျန်းမာရေးဆိုင်ရာထောက်ပံ့ငွေအမေရိကန်ဒေါ်လာတန်40ကျော်ကိုဖြတ်တောက်တော့မယ်လို့ဩစတြေးလျအစိုးရကကြေညာလိုက်ပါတယ်။ဖွံ့ဖြိုးဆဲမြန်မာနိုင်ငံအနေနဲ့လိုအပ်နေတဲ့နိုင်ငံတကာရမုံငွေတွေလျော့ကျသွားတာကြောင့်ပြည်သူတွေကိုပိုးပြီးထိခိုက်နေနိုင်စေတယ်လို့ NGO အဖွဲ့တွေကဝေဖန်ပြောဆိုလိုက်ပါတယ်။မိုင်းအင်ဂျင်နိုင်ကအကြောင်းဆုံးတင်ပြချပါရစေ
။ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ဦးဆောင်နဲ့ညွန်ပေါင်းအစိုးရကနေနိုင်ငံရဲ့ဘတ်ဂျက်လုံငွေပြမှုကြောင့်နိုင်ငံခြားထောက်ပံ့ပေးရေးရန်ပုံငွေတွေကိုဖြတ်တောက်ရမှာအခြားနိုင်ငံများနီးတူမြန်မာနိုင်ငံကိုအကူအညီပေးနေတဲ့အထက်ကကျန်းမာရေးဆိုင်ရာထောက်ပံ့ငွေကိုအဖျက်ခံလိုက်ရတာဖြစ်တယ်လို့ 3MDG လို့ခေါ်တဲ့ထောင်စုနှစ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်3မျိုးရန်ပုံငွေအဖွဲ့ကြီးကမနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍကိုအကူအညီပေးနေတဲ့ 3MDG ရန်ပုံငွေအဖွဲ့ကိုဩစတြေးလျပါဝင်ဒိမတ်ဥရောပသမဂ္ဂဆွီဒင်ဆွစ်ဇာလန်ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကထောက်ပံ့ကူညီပေးနေတာပါဒီရန်ပုံငွေအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌအဖြစ်တာဝန်ယူနေတဲ့ဩစတြေးလျဟာဒုတိယအကြီးဆုံးအလှရှင်နိုင်ငံဖြစ်ပြီးအမေရိကန်ဒေါ်လာ50,000,000,000ထောက်ပံ့ခဲ့ပြီးပါပြီ ဒါပေမဲ့လက်ရှိဩစတြေးလျညွန်ပေါင်းအစိုးရရဲ့နိုင်ငံခြားထောက်ပံ့ငွေဒေါ်လာ17ဘီလီယံဖြတ်တောက်မယ်ဆိုတဲ့ပြီးခဲ့တဲ့လကထုတ်ပြန်ကြေညာချက်အရ 3MDG ရန်ပုံငွေအဖွဲ့ကိုနောက်ထပ်ကူညီမဲ့အမေရိကန်ဒေါ်လာ42တန်းကိုပေးဖို့အစီအစဉ်မရှိတော့ဘူးလို့ဆိုပါတယ်။အခုလိုထောက်ပံ့ငွေတွေဖြတ်တောက်ခံရတာကြောင့်မြန်မာပြည်သူတွေအနေနဲ့ထိခိုက်နစ်နာမှာကိုစိုးရိမ်မိတယ်လို့ဩစတြေးလျခြေဆိုင်မြန်မာရေးရာယုံညွန်ကြားရေးမှူးဒေါက်တာမြင့်ချူက VOA ကိုပြောပါတယ်
။လက်ရှိအာဏာရညွန်ပေါင်းဆိုတာကသူတို့မှာဘတ်ဂျက်လုံငွေဒေါ်လာ35ဘီလီယံလောက်ရှိနေတယ်ဆိုပြီးတော့ဒါကိုပြန်ပြီးတော့သူတို့နော်ချော့ချခြင်းနဲ့ကြောက်ဆိုပြီးတော့ပြည်ပနိုင်ငံတွေကနေပေါ့နော်သူတို့ကတစ်ဆင့်ပေးနေတဲ့အကူအညီတွေကိုတော်တော်များများသူတို့ချော့မယ်ဆိုပြီးတော့ကြေညာတော့ပေါ့ဒီထဲမှာအာဖရိကနိုင်ငံတွေကနော်ရနေတဲ့အကူအညီတွေကနေရှစ်ဆယ်ခန့်လုံးကြော်မှသူတို့ချော့ချမယ်အင်ဒိုနီးရှားတို့ဗီယက်နမ်တို့ဖိလစ်ပိန်းတို့နော်မြန်မာနိုင်ငံတို့ကိုပေးနေတဲ့အကူအညီတွေကတော့ဒါကလုံး40ဖြတ်တောက်မယ်လို့ကျွန်တော်တို့သိရတယ်အထူးသဖြင့်ဒီမချာသေးခင်ကသူတို့ကြေညာသွားတဲ့ထင်ပါပေါ့နော် 3MDG fund ပေးထားတဲ့ငွေတွေကိုတော်တော်များများအခုသူတို့အထည့်နိုင်တော့ဘူးဆိုပြီးတော့ကြေညာလိုက်တာပေါ့နော်
အခုလိုအလူရှင်နိုင်ငံတွေအနေနဲ့အခြေအနေမျိုးမျိုးကြောင့်သူတို့ထောက်ပံ့ငွေတွေကိုဖြတ်တောက်တဲ့အခါမှာနေပယ်အသီးသီးမှာအရှိန်အဟုန်မပြတ်ဆောင်ရွက်နိုင်အောင်မြန်မာအစိုးရအနေနဲ့နီးလန်းတွေရှာဖွေထားဖို့လိုတယ်လို့မင်္ဂလာမြန်မာအဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာဖုံးဝင်းကမြင်ပါတယ
်။လျှော့သွားတဲ့အထောက်ပံ့နေရာမှာကတော့အရေးမကြီးတာတွေကိုလျှော့သုံးပြီးတော့တကယ်အရေးကြီးတဲ့ကဏ္ဍတွေမှာတော့ဟိုမလျှော့ဘဲနဲ့ဒီတိုင်းဆက်သုံးဖို့ကြိုးစားမှာပေါ့လေ
။ဩစတြေးလျအစိုးရကအခုလိုကူညီထောက်ပံ့ငွေတွေရှော့ချလိုက်တာကြောင့်လက်ရှိဆောင်ရွက်နေတဲ့ကျန်းမာရေးဆိုင်ရာထောက်ပံ့နေတဲ့အစီအစဉ်တွေကိုချက်ချင်းလက်ငင်းတက်ရောက်မှုရှိမှာမဟုတ်ဘူးလို့ဆိုပါရယ်။ဒါပေမဲ့ရေရှည်မှာကျေးလက်နေလူဒန်းစားရဲ့ကျန်းမာရေးနဲ့ဆေးကုသမှုအပိုင်းကိုသွားပြီးတက်ရောက်နိုင်တယ်လို့လူထုအခြေပြုအဖွဲ့အစည်းတချို့ကတော့သုံးသပ်ပါရယ်။မြန်မာနိုင်ငံမှာအပြောင်းလဲတွေလှုပ်ဆောင်လာတဲ့နောက်ပိုင်းအရင်ကရပ်ဆိုင်းထားခဲ့တဲ့ 3D Fund နေရာမှာ 3MDG ရန်ပုံငွေအဖွဲ့ကြီးက2012ခုနှစ်မှာအစားထိုးဝင်ရောက်လာခဲ့တာဖြစ်ပါတယ်2012ခုနှစ်ကနေ2016ခုနှစ်အထိကျန်းမာရေးကဏ္ဍမှာထောက်ပံ့ကူညီဖို့အဓိကအလှရှင်နိုင်ငံတွေကနေအမေရိကန်ဒေါ်လာတန်း330လက်ခံရရှိခဲ့ပါတယ်ရှင
်မအင်ဂျင်နိုင်ပါရှင်အင်္ဂါနေ့ညနေပိုင်းအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါကျွန်တော်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးတော့မှာပါ Asia Set 7 ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အခုနောက်ဆုံးကြတဲ့အချိန်တွင်သတင်းချင်းချုပ်ကိုမအေးတန်နာကျော်ကတလဲပြောပြပေးပါအောင်ရှင်
IS Islamic စစ်သေးကြွားတွေကိုအအောင်မြင်မြင်နှိမ်နင်းနိုင်ဖို့အတွက်အီရက်ကီတပ်ဖွဲ့တွေကိုမြင်မြင်လေ့ကျင့်သင်တန်းပေးဖို့လိုအပ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအလေးပေးပြောသွားခဲ့ပါတယ်။သေချာလေ့ကျင့်ပေးထားပြီးဒီကိစ္စကိုသေချာအာရုံစိုက်တဲ့ပြည်စည်းကိရိယာနဲ့ပြည်စုံတဲ့ပုံစံတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေပို့ပြီးတော့လိုအပ်တယ်ဆိုတဲ့အချက်ကိုအီရက်ဝန်ကြီးချုပ်ကလည်းသဘောတူပါတယ်လို့သမ္မတအိုဘားမားမနေ့ကပဲပြောသွားပါတယ်။ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုလေးစားဖို့အတွက်ဘယ်လာရုစ်နိုင်ငံမင်းနစ်မျိုးမှာသဘောတူညီထားတဲ့အတိုင်းလိုင်းနာဖို့ပြက်ကွက်မယ်ဆိုရင်ရုရှားနိုင်ငံပေါ်မှာ Facebook တန်ခတ်မှုတွေပို့ပြီးတော့တင်းတင်းကြပ်ကြပ်ချမှတ်သွားဖို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဥရောပခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။နောက်နှစ်လဆိုရင်တက်တန်းကုံဆုံတော့မဲ့ရုရှားပေါ်တန်ခတ်မှုတွေကိုလိုအပ်ရင်ထပ်ပြီးတော့တက်တန်းတိုးဖို့အတွက်လည်းဥရောပမဟာမိတ်တွေနဲ့သဘောတူညီမှုရခဲ့တဲ့အကြောင်းဂျာမနီနိုင်ငံမှာကျင်းပခဲ့တဲ့ဆက်မှုထိပ်သီး9နိုင်ငံ G7 ညီလာခံမှာသမ္မတအိုဘားမားမနေ့ကပဲပြောကြားသွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာအရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စကူးဆက်မြန်ယောဂါကြောင့်ခုနှစ်ယောက်မြောက်လူနာသေဆုံးသွားပြီလို့တောင်ကိုရီးယားဝန်ကြီးဌာနကကြေညာပါရီနောက်ထပ်လူ၈ဦးယောဂါကူးဆက်ထားမလို့လဲယောဂါကူးဆက်မှုပေါင်း95ခုရှိသွားပါပြီအခုလိုမျိုးတောင်ကိုရီးယားမှာမတ်စယောဂါကူးဆက်မှုဖြစ်ပွားနေတာကြောင့်မလို့အပ်ဖက်နဲ့တောင်ကိုရီးယားနိုင်ငံစီမသွားတာမျိုးရှောင်ကျဉ်ကြဖို့ဟောင်ကောင်ကတရားဝင်သတိပေးချက်ထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာလည်းမတ်စယောဂါကူးဆက်ပြန်ပွားမှုတားဆီးရေးအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်ရှင
်တရင်ချင်းချုပ်ကိုမအေးသနာကျော်ကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joseph Gill ဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းတိုမီတာ71.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင် VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
Thank you.
This program has come to you from the Voice of America, Washington.